ဒီနေ့နိုင်ငံမှာစက်တင်ဘာလ17ရက်ကနေ23ရက်နေ့ထိကျင်းပခဲ့တဲ့ကမ္ဘာစီးပွားရေးညီလာခံ World Economic Forum ASEAN မှာမဲခေါင်မြစ်ဝမ်း၅နိုင်ငံကခေါင်းဆောင်တွေနဲ့အတူပူးတွဲပြုလုပ်တဲ့ဆွေးနွေးပွဲအတွင်းမြန်မာနိုင်ငံရဲ့အဓိကပြပပုံကုန်ဖြစ်တဲ့ဆန်ကိုဘလောက်ထိတင်ပို့ရောင်းချနေလဲဆိုတာနဲ့ဒေတာရင်းကဆန်အဓိကထွက်တဲ့တန်းပြည်တွေနဲ့နိုင်ရှင်ရင်မြန်မာနိုင်ငံရဲ့အခြေအနေဘယ်အဆင့်မှာရှိနေလဲဆိုတာတွေကိုနိုင်ငံတော်အတမင်ကပုဂ္ဂိုလ်တောင်ဆန်းစုကြည်ကအထက်တွင်ဆွေးနွေးသွားခဲ့တာပါ
We are rice exporting countries. At one time, Myanmar was the rice bowl of the world. And then, of course, we were, our place was taken by Thailand. And then Vietnam.
ကျွန်တော်တို့နိုင်ငံဟာဆိုင်ကိုအဓိကတင်ပို့တဲ့နိုင်ငံဖြစ်ပါတယ်။တချိန်ကဆိုရင်မြန်မာနိုင်ငံဟာကမ္ဘာစပကြီးလိုတောင်တင်စားပြီးအခေါ်ခံခဲ့ရတာပါ။အဲ့ဒီနောက်မှာမြန်မာနိုင်ငံရဲ့နေရာကိုထိုင်းကယူသွားပြီးနောက်ပိုင်းမှာ Vietnam နိုင်ငံလည်းပါလာပါတယ်။ဒါပေမဲ့အဲ့ဒီလိုတခြားနိုင်ငံတွေကဆန်အများဆုံးတင်ပို့တဲ့လူတွေဖြစ်နေရှိနေကြပါမယ်။ကျမတို့နိုင်ငံကတော့မနစ်ကမှအရင်ဆက်ဖြစ်ခင်ကာလကရှိခဲ့တဲ့ဆန်တင်ပို့မှုနှုန်းပမာဏကိုပြန်ပြီးရခဲ့တာပါ။ဒီလိုဆန်တင်ပို့မှုမြန်မာလာခြင်းကဗီယက်နမ်တို့ထိုင်းတို့ကိုမထိခိုက်ပါဘူး။ကမ္ဘာဆန်ဈေးကွက်မှာမြန်မာနိုင်ငံကပြန်ပြီးနေရာရလာနေခြင်းကထိုင်းတို့ဗီယက်နမ်တို့ရဲ့ဈေးကွက်တွေချင်းမြောင်းတော့တာမျိုးမဟုတ်ပါဘူး။ဒါကြောင့်ကျောင်းလဲနေတဲ့ကမ္ဘာဈေးကွက်အခြေအနေကကျမတို့အနေနဲ့ကြင်ဆိုင်မှုကိုကြောက်နေစရာမလိုပါဘူး။ကျမတို့ဟာတူညီတဲ့ဆန်တမျိုးတည်းကိုလည်းထုတ်စရာမလိုပါဘူး။ကျမတို့စီကဆန်ဝယ်တဲ့သူတွေဟာထိုင်းနဲ့ဗီယက်နမ်နိုင်ငံတို့ကဝယ်တဲ့သူတွေနဲ့ကွဲပြားပါလေ။ကျမတို့နိုင်ငံရဲ့ဆန်တင်ပို့မှုမြင့်တက်လာတာကိုလည်းထိုင်းနဲ့ဗီယက်နမ်တို့ကစိုးရိမ်ကြမယ်မထင်ပါဘူး
။ပြီးခဲ့တဲ့နှစ်အတွင်းမြန်မာနိုင်ငံရဲ့ဆန်တင်ပို့မှုဟာဆန်ရင်ချိုးပြီးမြင့်တက်ခဲ့တယ်လို့အစိုးရကထုတ်ပြန်တဲ့စင်စရာတွေမှာဖော်ပြထားပါတယ်။မြန်မာနိုင်ငံကထွက်တဲ့ဆန်အများစုဖြစ်တဲ့80ရာခိုင်နှုန်းလောက်ကိုတရုတ်နိုင်ငံကိုတင်ပို့နေတာဖြစ်ပြီးအခုချိန်ကြီးတရားမဝင်မှောင်ခိုလမ်းကနေတင်သွင်းနေရဆဲဖြစ်တာကြောင့်မြန်မာပြည်ဘက်ကနှိမ့်နှံမှုတွေအများအပြားရှိနေကြောင်းမြန်မာနိုင်ငံဆန်စပါးအတင်းကျုပ်ဒုတိယဥက္ကဋ္ဌဒေါက်တာဆိုးထွန်းကပြောပါတယ်
ဆိုအဓိကကျွန်တော်တို့ဈေးကွက်ကဟိုဖြစ်နေတယ်ဒီနိုင်ငံချင်းဒီနိုင်ငံတော့သူကပြောနေတယ်ငါကကျွန်းနေတယ်ဒီလို60ခန်းဆိုတာဒီလိုဒီလိုဒီလိုဒီလိုဆိုတာရှိတယ်ဒီမှာဘူးနော်ကျန်တဲ့ဒီဝါလေ20 30နော်လေအပိကောက်တူပါ။ဒီတော့ကတင်းတင်းလက်ကတည်းကတည်းကရောင်းနေတာအောက်ကလေးဆက်မှာ။ဒါကပမာလို့လုပ်နေတာဒီလိုကြီးနေကျွန်တော်ဒီလိုရောင်းချောက်ရအောင်။ဒါကစီးနေတယ်။ဒီလိုလုပ်နေတဲ့ဟာကိုကျွန်တော်လျှောက်ပြီးပို့စုနေတော့တာဆိုတာတတိယကြလို့ဖြစ်နေတာ။ဒီလိုကြီးနေကျွန်တော်ဒီလိုဆွေးချိုးတယ်။
တရုတ်မြန်မာနယ်စပ်မူဆင်မြို့ကစံကုန်တယ်များအတင်းကဦးမင်းသိန်းကလည်းမြန်မာပြည်ကတရုတ်နိုင်ငံကိုတင်ပို့တဲ့များစံအားလုံးဟာတရားမဝင်နိလန့်နဲ့တွားနေကြောင်းပြောပါတယ
်ဒီလိုကြောင့်ကျွန်တော်တို့တရုတ်မြန်မာတရုတ်နယ်စပ်ကသွားတဲ့စံလို့တရုတ်နိုင်ငံကတရားမဝင်ခွင့်မပြုဘူးဒီလိုလို့ရှိတယ်ဒါဆိုတော့ခိုးသွားနေတဲ့ပုံစံပေါ့ဗျာနော
်ဟုတ်ကဲ့
ခိုးသွားနေတဲ့ပုံစံဆိုတော့ကျွန်တော်တို့ကသဘိုင်းရှုံးတာပေါ့ဗျာဒီလိုတော့ပြန်မစောဒီလိုဖမ်းနေတဲ့စံဖမ်းတယ်ကျွန်တော်တို့ဒီလိုပဲကြည့်ရအောင်လို့ပြီးတယ်အဲ့လိုအဟာရရှိရတယ်ကျွန်တော်တို့ရှင်လာတော့ပြောနေတယ်ကျွန်တော်ပမာစီးပွားရေးလို့ပါကျွန်တော်ကတပန်းရှုံးတာပေါ့ဒီကတပန်းအပါကြီးထားတဲ့သဘောရှိတယ်နောက်တစ်ခါဒီလိုတွားခြင်းအားဖြင့်လဲကျွန်တော်တို့ကနေပြီးတော့ကောင်းလိုက်မကောင်းလိုက်လို့ဆိုစီးပွားရေးလည်းအဲ့လိုဖြစ်နေတာမဟုတ်လားဒါပေမဲ့ဒီလိုမြန်မာတရုတ်ရေကတာတွားခြင်းအားဖြင့်တော့ကျွန်တော်တို့အတွက်တော့ဘုံကျိုးစုတာလေဒီမှာပြည့်ရသွားတာဆိုရင်ကျွန်တော်တို့အတွက်ပေါ့လေဒါလို့ဆိုတော့ဘာလို့လဲဆိုတော့နယ်သမားတွေကမြန်မာရှိတဲ့နယ်သမားအစားကျွန်တော်တို့မျိုးဆက်ကိုစပို့လို့ရပါတယ်အဲ့တော့ဒီတစ်ပိုက်တစ်ပိုက်အပြေးသားလေးတွေလုပ်လို့ရပါတယ်။အိုပါစီကျွန်တော်တို့ဥစားရှိသွားတဲ့လူဆိုတော့ဒါအင်အားကြီးတဲ့လူတော့ပဲ။တရားကြီးတဲ့ကုမ္ပဏီဆိုတော့ပဲလုပ်နိုင်တာဆိုတော့မြန်မာနိုင်ငံကနေတရုတ်နိုင်ငံကိုသွားတဲ့ကျွန်တော်တို့ဆန်ဆက်ပြေးမှုကတော့ကျွန်တော်မဆုံးဖြစ်ပါတော့ခင်ဗျာဟုတ်ကဲ့
။အဲ့တော့တကယ်လို့များပေါ့နော်အခုလိုမျိုးမှောင်ခုံနည်းနဲ့မဟုတ်ဖဲနဲ့ဒီတရားဝင်မြန်မာဆန်တွေပေါ့နော်ဟိုစောစောကကျွန်တော်ပြောသလိုဟိုဟိုပေါ့အစိုးရကနေပြီးတော့ MOU လက်မှတ်ထိုးပြီးတရုတ်နဲ့မြန်မာကြားထဲမှာကြီးတူကြီးပေါ့အစိုးရချင်းအနာမည်မူရယူပြီးတော့ဒီဟိုပေါ့မြန်မာပြည်ကတင်ပို့တဲ့ကုန်စည်တွေကိုတရားဝင်တင်ပို့ခွင့်ရမယ်အထူးသဖြင့်ဆန်ပေါ့နော်တင်ပို့ခွင့်ရမယ်ဆိုပြီးအခြေအနေကလက်ရှိတဲ့ပိုကောင်းလာမလားဘယ်လောက်များတည်တာမလဲညာ
ဒီလိုရှိတယ်ဗျာကျွန်တော်တို့အမေထိုးပြီးသွားမယ်ဆိုတော့ကျွန်တော်တို့ဆန်ကျွန်တော်တို့ကျွန်တော်မြန်မာနိုင်ငံဆန်ပြောရရင်တော့ဆက်ဆက်လာကြတယ်ကောင်ကအခြေအနေညှိနေတာပဲသူအမေကမှထိုးပြီးနေဒီမယ်ဆိုရင်လည်းအခြေအနေကောင်းတဲ့ဟာပဲဒီလိုရှိမှာစင်နာနေတာဟာ quality နေတာပဲဒီလိုနော်အပေါ်ကတန့်တယ်နေတာပဲဒီလိုနော်ဆိုတော့အခုလို့ကျွန်တော်တို့ကောင်းဆိုသွားတယ်လို့ဒီလိုဒုံးဖြစ်မှာမဟုတ်ဘူး။ဒါအနိုင်ထမှာမဟုတ်ဘူး။တကယ်ဆိုရင်တော့အပေါ်ရကြည့်ရမယ်ဆိုရင်တော့အမေလက်မထုံသွားမယ်ဆိုရင်ကောင်းတာပဲ။ဒါပေမဲ့သူတို့ကဆန်တားကြီးမှာနော်ကျွန်တော်တို့ဒီလိုဒီလိုပို့နေရောဆက်လာမှတော့လုံးဝလက်ခံမှာမဟုတ်ဘူး
။ကြပန်းကိုသူကဝယ်မှာမဟုတ်တော့ဘူးပေါ့။
ကြပန်းကတော့ဝယ်လို့ရေပြင်းနေတာပဲဝယ်နေ။ရေပြင်းနေတာပဲဝယ်နေဆိုအခုပြရသွားလို့ဆိုဒီ20လောက်ပဲဝယ်မှာ တော့နှစ်ဆယ်ကျော်နောက်ပဲရှိမှာပဲဒါဖြစ်လို့ကျွန်တော်မြန်မာနိုင်ငံစားနဲ့တွေ့ပြီးတော့အရင်ကတည်းက quality ကတော့မမြင်ဘူး quality မမြင်တာဆောင်တော့မပဲနပိုးမတန့်စင်တာလည်းဘာလို့ရှိနေလဲသူတို့က quality တိုင်းမသားကြည့်နော် quality တိုင်းကြည့်မယ်ဆိုရင်အေးဆိုတော့တန်တေဘုံတားနေသွားမှာပဲဟုတ်ပါဆုံးတော့
ဆိုတော့ဒီအခြေအနေကိုပေါ့လက်ရှိအခြေအနေတဲ့ကောင်းအောင်လုပ်နိုင်တဲ့အနေအထားရှိသလားပြောဆိုတော့အခုကျွန်တော်တို့ပြောနေကြသလိုမျိုးဟို MOU ထွက်ရင်လည်းနည်းနည်းလေးဟောပေါ့ဟို quantity ပေါ့နော်အရေးဟောအရေးအတွက်ပြဖို့မှုကြပါမယ်ဆိုရင်လည်းဒါကိုယ့်ဘက်ကပြန်နေနိုင်အောင်ပါပဲလေဆိုတော့
ပြန်နေတာမဟုတ်ဘူးလား
လက်ရှိအနေထားတဲ့ပို့ပြီးတော့ကောင်းအောင်ဟောပေါ့မြန်မာဟိုတောင်တူတွေမြန်မာဆန်ကုန်တွေတွေဘက်ကအတွက်ပို့ပြီးတော့အဆင်ပြေအောင်လုပ်နိုင်တဲ့နည်းလမ်းများရှိသေးလားလဲ
လုပ်နိုင်တဲ့နည်းလမ်းများပြောရကြဒါပြောကြတော့ဒီပေါ်လို့ဖြစ်နေပြီးသွားတော့ပြို့လဲကျွန်တော်ဗမာလာတဲ့ဆန်တွေတရားတွေမှားမှန်းနဲ့ပြောလို့လည်းမရဘူးဟုတ်လားအဲဒီဘက်ကလည်းလည်းပါပါချော့ပြီးမှပဲကျွန်တော်တို့ကအဖြစ်ပြလို့ရှင်တာပို့ပြီးတော့ပေါ့လေဒါရှိတဲ့ပုံပြီးတော့ဆင်ပြေနေတယ်မှာပါဟုတ်လား
ဟုတ်ကဲ
့ဗမာလေးကပြောရပြောမယ်အဂျီမာဒီနာဆိုရကျွန်တော်ဆရာဆန်တွေတော့ဝင်တယ်မြေတော်ဘာပါချော့ပြီးပါဆိုတော့ပြောလို့မရဘူးဒီပုံကပြေးဒီပုံကဘေးကကိုဆက်ဖက်လို့မရဘူ
းဟုတ်ကဲ့
ညတော့ဒီကောင်ဆီပြေမှာဆိုတော့ကျွန်တော်ကနည်းနည်းဒီမှာအကျိုးစားပြီးလုပ်နေတယ်ဗျဘာမှမဖြစ်လာဘူးလေဒီပါပဲ
ဟုတ်ကဲ့တို့ပေါ့မြမအစိုးရကိုအကြံပေးမယ်ဆိုရင်ရောဒီကိစ္စအဒီအခြေအနေတွေပို့ပြီးတော့လက်ရှိတဲ့တိုးတက်ကောင်းမလားအကြံပေးမယ်ဆိုရင်ရောဘယ်လိုအကြံဉာဏ်ပေးနိုင်မလဲဥ
ကျွန်တော်ရုပ်တော့ကြာနေကြတယ်ကျွန်တော်တို့ဆိုရင်ကျစီဗာကူတန်းကြီးဌာနအောင်လို့ကျွန်တော်တို့ကအဖမ်းဆီးပြီးလာနေတယ်အဲ့ဒါကျွန်တော်ဘယ်လိုလုပ်ရမလဲဒီကကိုယ်တိုင်မျက်နာတော့အဲ့တော့တရုတ်ဆိုရအောင်ကျွန်တော်တို့ဒီနိုင်ငံကိုလို့ရှိဖြစ်ပြီးတော့စစ်တမ်းကြီးကိုလည်းစစ်တမ်းကြီးနိုင်ပြီပါလို့ဆိုတော့ကျွန်တော်ဒီဆိုရတာမလုပ်သေးတာအဲ့ဆိုလို့ဘယ်လိုမှမလုပ်ကြနိုင်ဘူးဟု
တ်က
ဲ့နောက်တစ်ခါရှာမီလမ်းနေတယ်ကျွန်တော်မင်းတို့စီးစီးမှာတင်ကြတယ်တင်ကြတော့လည်းစစ်ဖြစ်လာပြီရှိပြီကြောက်ဟိုမှာကမှာကိုယ်တိုင်နဲ့ရှိနေမှာပါ